This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။ရေဒီယို NUG သောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးသဘာဝပီးစစ်အာဏာရှင်ပြည်တို့ကနေကင်းဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာလို့ဘီကင်းလုံးကြုံကြပါစေလို့ရေဒီယို NUG ဝန်တော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်ဧပြီလ29ရက်နေ့ညပိုင်းရေဒီယို NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါရမယ်။ပထမအဆုံးအနေနဲ့ရေဒီယို NUG စီရေးသတင်းကောင်းထုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
။ Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာ။ကိုချင်းအစပြီး2025ခုနှစ်ဧပြီလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရေးသတင်းကတော့အကြံဖက်စစ်တပ်ရဲ့ဘုံကျဲတိုက်ခတ်မှုကြောင့်ချန်ခင်တို့စခန်းလိုလူသေများတဲ့တော်လိုင်းဆေးရုံပျက်စီးခဲ့ရတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်အကြံဖက်စစ်တပ်ရဲ့ဘုံကျဲတိုက်ခတ်မှုကြောင့်ချန်ခင်တို့စခန်းလိုလူသေများတဲ့တော်လိုင်းဆေးရုံပျက်စီးသွားတယ်လို့ဆေးရုံတာဝန်ခံဒေါက်တာစိုးမင်းကပြည်သူလူထုကိုအသိပေးပြောကြားလိုက်ပါတယ်။ဧပြီလ22ရက်နေ့24ရက်နေ့တို့မှာအကြံဘက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဖြစ်စဉ်ကြောင့်ထိခိုက်ပျက်စီးသွားတဲ့အခြေအနေကိုပြည်သူလူထုသိရှိနိုင်အောင်ဒေါက်တာစိုးမင်းကရုပ်သံမှတ်တမ်းနဲ့တကွအသိပေးရှင်းပြထားတာဖြစ်ပါတယ်။ဧပြီလ22ရက်နေ့ည7နာရီခွဲအချိန်မှာအကြံဘက်စစ်တပ်ကလေရင်နဲ့ဘုံးနှလုံးလာရောက်ကျဲချခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်ဓမ္မန်ဆောင်နေရည်တွေပျက်စီးသွားတယ်လို့ခေါင်းမိုးတွေပွင့်ထွက်သွားတဲ့အတွက်ဓမ္မန်ဆောင်အတွင်းမှာရှိတဲ့ပစ္စည်းတွေလည်းထိခိုက်ပျက်စီးသွားတယ်လို့လူနေဆောင်တွေလည်းနေထိုင်လို့မရအောင်ပျက်စီးသွားတယ်လို့သိရပါတယ်။ခွဲစိတ်တကန်းဟာဆိုရင်လည်းအုံညံတွေမထိခိုက်ပေမဲ့အထက်သားမျက်နှာကျက်နဲ့အကာရံတွေပွင့်ထွက်ကခွဲကန်းအတွင်းကပစ္စည်းအချို့ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့စေယုံတာဝန်ခံဒေါက်တာဆုမင်းကရုပ်သံမှတ်တမ်းနဲ့တကွအသိပေးထားပါတယ်။ဒါပြင်ပြင်ပလူနာဌာနလူနာစေကုသဆောင်စီးစတိုကန်နှစ်ခန်းနဲ့လူနာစံသက်ခန်းတွေတပ်ဖွဲ့မိရကုသဆောင်မိဖွားဆောင်ဆေးရုံဝန်ထမ်းတွေနေထိုင်ရာအိမ်သူနာပြုဆောင်ဓမင်းစားခန်းနဲ့မိဖို့ဆောင်ရေစင်စတာတွေပျက်စီးသွားတယ်လို့သိရပါတယ်။ဧပြီလ24ရက်နေ့မနက်10နာရီကျော်မှာလဲအကြံဘက်စစ်ကောင်စီကဒုတိယကြိမ်ဘုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဖြစ်စဉ်မှာတော့ဆောက်လက်ဆခွဲကန်းနေရန်တွေပျက်စီးကထိခိုက်ဒဏ်ရာရတာတွေရှိခဲ့တယ်လို့ခွဲကန်းသုံးပစ္စည်းတွေလည်းပျက်စီးသွားတယ်လို့သိရပါတယ်။တရက်သာချပြီးနှစ်ကြိမ်ဘုံကျဲတိုက်ခိုက်တာခံလိုက်ရတဲ့အတွက်ဒဏ်ရာရလူတွေထားရှိရာအဆောင်တွေလည်းပျက်စီးသွားတာကိုရုပ်သံမှတ်တမ်းမှာတွေ့ရပါတယ်။အခုလိုနှစ်ကြိမ်ဆက်ဘုံကျဲတိုက်ခိုက်ခံလိုက်ရတဲ့အတွက်လူအသေးပြောက်မရှိပေမဲ့ပျက်စီးဆုံးရှုံးမှုကြီးမားတယ်လို့ဒေါက်တာဆွန်မင်းကရှင်းပြထားပါတယ်။ချန်ခင်တို့စကန်းလိုလူသေများတဲ့တော်လိုင်းဆေးရုံကို2022ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးနှစ်နှစ်ကျော်ကြာဧပြီလ24ရက်နေ့မှာအကြံဘက်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ပျက်စီးသွားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ခုတခါစကိုင်းမြို့နယ်တွင်ထိုးစစ်ဆင်လာတဲ့အင်အား90ပါစစ်တပ်စစ်ကြောင်းကိုတော်လိုင်းတပ်တွေပူးပေါင်းတိုက်ခတ်ရာစစ်တပ်ဘက်က25ဦးထပ်မံတေဆုံးပြီးစစ်ကြောင်းပြက်ခါထွက်ပြေးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းမြို့နယ်တွင်ထိုးစစ်ဆင်လာတဲ့အင်အား90ပါတပ်မ33ကစစ်တပ်စစ်ကြောင်းကိုတော်လိုင်းတပ်တွေပူးပေါင်းတိုက်ခတ်ခဲ့ရမှာစစ်တပ်ဘက်က25ဦးထပ်မံတေဆုံးသွားတာကြောင့်စစ်ကြောင်းပြက်ခါထွက်ပြေးသွားရတယ်လို့ဒေသတွင်းတော်လိုင်းသတင်းရင်းမြစ်တွေကပြောပါတယ်။စကိုင်းမြို့နယ်တွေကမင်းကွန်းနဲ့ဘရူကြီးရွာဘက်စစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုတော်လိုင်းတပ်တွေကမနေ့ကဧပြီလ25ရက်နေ့မှာတိုက်ခတ်ခဲ့တာလို့ဆိုပါတယ်။အကြမ်းမစစ်တပ်ကစစ်ကြောင်းတွေခွဲပြီးစကိုင်းမြို့နယ်အတွင်းဝင်ရောက်လာရမှာမနေ့ကဧပြီလ25ရက်နေ့ကအင်အား90ပါစစ်တပ်စစ်ကြောင်းကိုစစ်ကြောင်းတစ်ခုလုံးပြုတ်တဲ့အထိတိုက်ခတ်ချေမှုနိုင်ခဲ့တာလို့သိရပါတယ်။စကိုင်းမြို့နယ်တနေရာမှာစစ်ကြောင်းပြုတ်အောင်တိုက်ခတ်ချေမှုခံလိုက်ရတဲ့စစ်တပ်စစ်ကြောင်းဟာတပ်မ33ကစစ်ကြောင်းဖြစ်ပြီးလက်နက်ခဲယမ်းတွေလည်းတင်းစီရရှိထားတယ်လို့သိရပေမဲ့လက်ရှိချိန်မှာတော့တည်ငြိမ်မှုမရှိသေးတဲ့အတွက်သက်ဆိုင်ရာတပ်ဖွဲ့တွေကအသေးစိတ်ချင်းတွေကိုမထုတ်ပြန်သေးပါဘူး။အဲဒီဂျမ်ပတ်စစ်ကောင်စီရဲ့တပ်မ33စစ်ကြောင်းကိုဒေသတော်လိုင်းရေးတပ်ပေါင်းစုပါဝင်ကျေးရွာ LPDF တွေပါပူးပေါင်းပါဝင်တိုက်ခိုက်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အ အခုဆက်လက်ပြီးတင်ဆက်ပေးမှာကတော့ပခုတ်ကူမြို့နယ်ညောင်ချစ်ပင်ရွာကရိတ်ခါရှာဖို့ထွက်လာတဲ့စစ်သားတွေကိုတိုက်ခတ်ရမှာစစ်သားတဦးသေဆုံးပြီးတဦးကိုဖမ်းမိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်မကွေးတိုင်းပခုတ်ကူမြို့နယ်ညောင်ချစ်ပင်ပြူစောတိရွာကနေရိတ်ခါရှာဖို့ထွက်လာတဲ့ချမ်းဘက်စစ်ကောင်စီတပ်သားတွေကိုတိုက်ခတ်ရမှာစစ်သားတဦးသေဆုံးပြီးပြူစောတိတဦးကိုအရှင်ဖမ်းမိခဲ့တယ်လို့မြိုင်းကာရိုထာ People's Defense Force ကပြောပါတယ်ညောင်ချစ်ပင်ပြူစောတိရွာကနေရိတ်ခါရှာဖို့ထွက်လာတဲ့ချမ်းဘက်စစ်သားတွေနဲ့ပြူစောတိတွေကိုတော်လိုင်းတပ်ဖွဲ့တွေကဧပြီလ24ရက်နေ့ညနေ9နာရီဝန်းကျင်မှာကြားပြတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်ဒီတိုက်ခိုက်မှုမှာအကြမ်းဖက်စစ်သားတူသေဆုံးပြီးပြူစောတိတူကိုအရှင်ဖမ်းနိုင်ခဲ့တဲ့တော်လိုင်းတပ်ဖွဲ့ဝင်တွေအထိကံမရှိဘူးလို့မြိုင်းကာရိုထာ People's Defense Force ကအသိပေးထားပါတယ်။ရိတ်ခါရှာဖို့ထွက်လာတဲ့စစ်သားတွေနဲ့ပြူစောတိတွေကိုမြိုင်းပကဖတက်ခွဲနှင့်ဂလုံပြည်သူကာကွယ်တပ်ဖွဲ့နဲ့မားမိတ်တော်လိုင်းပူးပေါင်းတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြူစောတိတွေအနေနဲ့ပြူစခန်းတွေထဲမှာငတ်ပြတ်ပြီးတိမ်မက်နေကိုစောင့်နေမဲ့အစားပြည်သူ့ဘက်ရက်တီကူးပြောင်းခုံလုံးဖို့ပြည်သူ့ကာကွယ်တပ်တွေနဲ့ပူးပေါင်းကြဖို့ဒေသတွင်းတော်လိုင်းအင်အားစုတွေကတိုက်တွန်းထားပါတယ်ခင်ဗျာအခုတစ်ခါတင်ဆက်ပေးမှာကတော့ဒေသနေပြည်သူတွေစီကစစ်မှုထမ်းကြီးအတင်းကျပ်ကောက်နေတဲ့မင်းလာနယ်ကရက်ကြီးအုပ်ချုပ်မှုကိုပြစ်ခတ်ရှင်းလင်းဆိုတဲ့သတင်းပဲဖြစ်ပါတယ်ဗဟိုတိုင်းမင်းလာမြို့နယ်အတွင်းမှာဒေသနေပြည်သူတွေစီကနေစစ်မှုထမ်းကြီးတွေအတင်းကျပ်ကောက်ခံနေတဲ့အလဲကုန်းကျေးရွာအုပ်စုအုပ်ချုပ်မှုကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်လေကုန်းကျေးရွာအုပ်စုအုပ်ချုပ်မှုစိုးဝင်းကိုမနေ့ကဧပြီလ26ရက်ညနေ4နာရီခွဲကမှတာဝရီခင်တရင်3832တက်ခွဲ2တက်ခွဲ3နဲ့မင်းလာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲဘော်တွေပူးပေါင်းရှင်းလင်းခဲ့တာလို့ဆိုပါတယ်။အုပ်ချုပ်မှုစိုးဝင်းဟာစစ်မှုထမ်းကြီးဆိုပြီးဒေသနေပြည်သူတွေစီကနေငွေကြေးကောက်ခံတာစစ်မှုထမ်းအမည်စင်းပါသူတွေစီကနေအဆမတန်ငွေကြေးတောင်းခံတာလူငယ်တွေစစ်မှုထမ်းမှုအတင်းကျပ်စုဆောင်းတာပေါ်တာဆွဲဖမ်းဆီးခိုင်းတာတွေလှုပ်ဆောင်နေတဲ့အတွက်အခုလိုရေးယူလိုက်ရတာလို့မင်းလာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကအသိပေးပါတယ်။သေဆုံးသွားတဲ့အုပ်ချုပ်မှုစိုးဝင်းထံကနေဒါတချောင်းငွေကျပ်6000၊စိုက်ကဲတစီ၊စီးတစိတ်တုံးနှစ်ခုစစ်မှုထမ်းရမယ့်အမည်စင်းပါဆာရွက်စာရွက်တွေနဲ့အခြားဆာရွက်စာရွက်တွေသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။ဒေသနေပြည်သူတွေနဲ့တော်လိုင်းတပ်ဖွဲ့တွေကိုဒုက္ခပေးနေတဲ့စစ်ကောင်စီနဲ့စစ်တပ်ထောက်တိုင်တွေကိုအရှိန်မြှင့်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့သူတို့တွေရှိတဲ့နေရာအနီးသွားလာနေထိုင်တာမျိုးမပြုလုပ်ကြဘူးနဲ့စစ်တပ်တပ်ဆွဲရနေရာတွေကိုမသွားကြဘူး။တော်ရီခိုင်မှာရှိတဲ့တွန်လိုင်းတက်ဖွဲ့တွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုပို့ပို့ကတင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင်
မင်္ဂလာညချမ်းပါရှင်ခုချိန်ကစပြီး2025ခုနှစ်ဧပြီလ28ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ပူပူပါပထမဦးစွာအမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသငယ်ရေးရာဝတ်ကြီးဌာနကကဏ္ဍအသီးသီးတို့ကစက်တန်2900ကျော်ထောက်ပံ့ခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသငယ်ရေးအဝန်ကြီးဌာနအနေနဲ့ကဏ္ဍအသီးသီးတို့ကစက်တန်2900ကျော်ထောက်ပံ့ခဲ့တယ်လို့ပြည်အောင်စုဝန်ကြီးနော်ဆူဆနာလလဆိုကပြောပါရယ်။ဧပြီလ25ရက်နေ့ကကျင်းပတဲ့ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးမှာအမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသငယ်ရေးအဝန်ကြီးဌာနကဆောင်ရွက်ပြီးစီးခဲ့တဲ့လုပ်ငန်းအခြေအနေတွေနဲ့ရှေ့ဆက်အကောင့်ထည့်ဖို့မင်းလုပ်ငန်းစဉ်တွေအကြောင်းရှင်းလင်းတင်ပြခဲ့ရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဝင်ကြီးဌာနအနေနဲ့အမျိုးသမီးလူငယ်နှင့်ကလေးသင်ငယ်များရဲ့အခွင့်အရေးကိုကာကွယ်ပေးရန်၎င်းတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရန်နဲ့ Federal တိဆောက်ရေးမှပါဝင်နေမှုကိုမြှင့်တင်ရန်ဆိုတဲ့ရည်ရွယ်ချက်၃ရက်ချမှတ်ပြီးဌာနကြီး၅ခုဖွဲ့စည်းထားရှိကလုပ်ငန်းအကောင့်ထည့်ပို့ဆောင်နေမှုအခြေအနေတွေကိုရှင်းလင်းတင်ပြခဲ့ပါတယ်ဒါအပြင်စစ်ကောင်စီကမတရားဖန်ဆီးထားတဲ့အမျိုးသမီးလူငယ်နဲ့ကလေးသင်ငယ်တွေကိုဥပဒေအရအကာအကွယ်ပေးခြင်းဆိုင်ရာကူညီပေးမှုများအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးလမ်းညွန်များအတွက်စီယုံလှုံ့ဆော်ခြင်းနဲ့တော်လှန်ရေးကာလအတွင်းပဋိပက္ခဒေတာတွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေမှာထိထိရောက်ရောက်အေးအေးယူအပြစ်ပေးနိုင်ရေးစီယုံလှုံ့ဆော်ခြင်းစာရာတွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေမြေပြင်တပိတ်အဖွဲ့တွေအမျိုးသမီးအဖွဲ့တွေနဲ့ပူးပေါင်းလှုံ့ဆော်ခြင်းနေရစွာထွက်ပြေးကြရတဲ့ note time ခင်တွေအပါအဝင်အမျိုးသမီးတွေကိုမိဖွားစီရိတ်စေဝါစာနယ်ရိတ်ခါနဲ့ငွေကြေးထောက်ပံ့ခြင်းလင်အကျန်းဖက်ခံရသူတွေကိုငွေကြေးဆိုင်ရာစိတ်ပိုင်းဆိုင်ရာလူမှုရေးဆိုင်ရာနဲ့တမ်းမော်ရေးဆိုင်ရာအကူအညီပေးတာတွေလှုပ်ဆောင်နေတယ်လို့ဆိုပါတယ် စိတ်ပိုင်းဆိုင်ရာအကူအညီပေးခြင်းလုပ်ငန်းမှာဆိုရင်တိုင်ပင်ဘောဆိုတဲ့ကောင်ဆယ်လင်းပရိုဂရမ်ကိုကျန်းကျင်သူဆရာဆရာမတွေစေတနာဝန်ထမ်းတွေနဲ့အကောင့်ထဲပေါ်နေတဲ့အပြင်ဌာနအသီးသီးရဲ့ကူညီထောက်ပံ့ရေးကဏ္ဍတွေမှာလည်းအသက်မွေးပညာရပ်တွေတင်ကြားမျှဝေပေးတာနဲ့ငလင်ပေးအန္တရာယ်အတွင်းကလေးတွေအတွက်ကာကွယ်ရေးလမ်းညွှန်ရေးဆွဲရေးနဲ့ပူပေါင်းလှုပ်ဆောင်ခဲ့တာစတဲ့အခြေအနေတွေကိုလည်းတင်ပြခဲ့တယ်လို့သိရပါတယ်တက်ဆက်တဲမှာပဲဝင်ကြီးဌာနအနေနဲ့ဥပဒေရေးရာဆိုင်ရာအကူအညီများပေးနိုင်ရေးမျှတလမ်းညွှန် Telegram Channel ကိုကျွမ်းကျင်သူရှေ့နေတွေစေတနာဝန်ထမ်းတွေနဲ့အကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့စင်စက်မပြတ်လေ့လာတင်ကြားခြင်းအစီအစဉ်ကိုလည်းသက်ဆိုင်ရာဝင်ကြီးဌာနတွေအပေါင်းဝင်အခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့အသိပေးထားပါတယ်အဲ့ဒီအစည်းအဝေးကိုပြည်အောင်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌအတွင်းမှုနဲ့အဖွဲ့ဝင်တွေရေးရာကော်မတီအဖွဲ့ဝင်တွေအမျိုးသမီးလူငယ်နဲ့ကလေးသငယ်ရေးရာဝန်ကြီးဌာနပြည်အောင်စုဝန်ကြီးနဲ့တာဝန်ရှိသူတွေတက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်ဆက်လက်ပြီးတော့စစ်မှုထမ်းစီရင်သွင်ပြီးမြေပြင်ကိုဆေးလွတ်တာဟာအမျိုးသမီးတွေရဲ့လုံခြုံရေးနဲ့အသက်အန္တရာယ်အတွက်စိုးရိမ်စရာဖြစ်တယ်လို့လူအခွင့်ရေးအမှတ်တမ်းကွန်ရက်ပြောတဲ့သတင်းကိုတင်ဆက်ပေးပါမယ်အမျိုးသမီးတွေကိုစစ်မှုထမ်းစီရင်တွင်ပြီးစစ်မြေပြင်ကိုဆေးလွတ်တာဟာသူတို့ရဲ့လုံခြုံရေးနဲ့အသက်အန္တရာယ်အတွက်စိုးရိမ်စရာဖြစ်တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးမှတ်တမ်းကွန်ရက် ND ပါမကထုတ်ပြန်ပြောဆိုလိုက်ပါတယ်။စစ်အာဏာရှင်တွေကအတင်းအကျပ်စစ်မှုထမ်းဖို့လှုံ့ဆော်မှုကြောင့်အမျိုးသမီးများပေါ်တက်ရောက်မှုများအစီရင်ခံစားအကျဉ်းချုပ်ကိုလူ့အခွင့်အရေးမှတ်တမ်းကွန်ရက် ND ပါမကဒီနေ့ဧပြီလ28ရက်မှာထုတ်ပြန်ရမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ဆရာနာရှင်တွေဟာလူငယ်အမျိုးသားတွေကိုအတ္တမစစ်မှုထမ်းစီရင်တာမကအမျိုးသမီးတွေကိုပါအတင်းကျပ်စစ်မှုထမ်းစီဖို့ကြိုးပမ်းလာတာကြောင့်အခုလိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။အစီရင်ခံစာတွေးရှိချက်တွေအရဆရာနာရှင်တွေကအတင်းကျပ်ဖမ်းဆီးပြီးထိမ့်သိမ်းထားရှိမှုအောက်မှာအမျိုးသမီးတွေအနေနဲ့အန္တရာယ်အကြီးအကျယ်ကြုံတွေ့နေရပြီးစစ်မြေပြင်မှာတိုက်ခိုက်ဖို့ဆေလွတ်မယ်ဆိုရင်သူတို့လုံခြုံရေးနဲ့အသက်အန္တရာယ်ဟာစိုးရိမ်စရာလို့အတည်ပြုထားပါတယ်။ဆရာနာရှင်တွေအနေနဲ့နေမြေဆုံးရှုံးမှုတွေများလာတာနဲ့အတူစစ်သားတွေလက်နက်ချဗက်ပြောင်းခိုးလုံတာတွေများနေတာကြောင့်အသက်18နှစ်ကနေ28နှစ်ကြာရှိတဲ့အမျိုးသမီးတွေကိုအတင်းအကျပ်စစ်မှုထမ်းစီဖို့ကြိုးပမ်းလာတာဖြစ်တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးမှတ်တမ်းကွန်ရက် ND ဘာမအစီရင်ခံစာမှာဖော်ပြထားပါတယ်။2024ခုနှစ်ဖေဖော်ဝါရီလကပြည်သူစစ်မှုထမ်းဥပဒေကိုစစ်ကောင်စီကအတည်ပြုခဲ့ပြီးအမျိုးသမီးတွေစစ်မှုထမ်းစီမှာအကျုံးဝင်ဘူးလို့စစ်အာဏာရှင်တွေကပြောဆိုထားပေမယ့်အမျိုးသမီးတွေစစ်မှုထမ်းဖို့စီရင်ကောက်တာတွေအခုနှစ်အစောပိုင်းမှာစတင်လှုပ်ဆောင်လာတဲ့အတွက်မိသားစုဝင်တွေကြားစိုးရိမ်ပူပန်တော့ကရောက်ကြရတယ်လို့အမျိုးသမီးနဲ့မိမေပြိုတွေရဲ့လုံခြုံရေးနဲ့အသက်ရှင်တန်ရေးအတွက်အန်တီဘာမအဖွဲ့ဝင်တွေအနေနဲ့စိုးရိမ်မိတယ်လို့အတည်ပြုထားပါတယ်။လူ့အခွင့်အရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံအန်တီဘာမကိုအမြဲတမ်းအဖွဲ့ဝင်၉ဖွဲ့ဆက်ဆက်အဖွဲ့ဝင်၄ဖွဲ့နဲ့ဖွဲ့စည်းထားတာဖြစ်ပြီးတိုင်းရင်းသားလူမျိုးစုများအမျိုးသမီးများနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်က2004ခုနှစ်ကစပြီးလူခွင့်ရေးချိုးဖောက်မှုတွေနဲ့ချိုးဖောက်ခံရသူတွေအတွက်တရားမျှတမှုနဲ့ချိုးဖောက်သူတွေတာဝန်ယူမှုတာဝန်ခံမှုရှိစေဖို့မှတ်တမ်းတင်နေတဲ့အဖွဲ့အစည်းဖြစ်ပါရဲ့ရှင်။အခုနောက်ဆုံးအနေနဲ့နယူးယောက်မှာကျင်းပတဲ့တော်လန်တကြံနဲ့ငလင်ကယ်ဆယ်ရန်ပုံငွေစည်းရောင်းပွဲတော်ကကန်ဒေါ်လာ 2,000 ကျော်ရတဲ့တင်ကိုတင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာ NYCBC အဖွဲ့ကဥဆောင်ကျင်းပတဲ့တော်လန်တကြံနဲ့ငလင်ကယ်ဆယ်ရန်ပုံငွေစည်းရောင်းပွဲတော်ကနေအမေရိကန်ဒေါ်လာ 2,000 ကျော်ရရှိခဲ့တယ်လို့ပွဲစီစဉ်သူတွေစီကသိရပါဗျ။မနေ့ဧပြီလ26ရက်နေ့ကကျင်းပခဲ့တဲ့အဲ့ဒီပွဲမှာတော်လန်ရေးမှာကြဆုံသွားတဲ့သူရဲကောင်းတွေကိုအလေးပြုဥညွတ်ခဲ့ပြီးငလင်ဘေးတင်ခဲ့တဲ့ပြည်သူလူထုအတွက်စုတောင်းမြတ်တာပို့ကတမနစ်ငြိမ်သက်ခဲ့ကြတယ်လို့သိရပါဗျ။NYCBC အဖွဲ့ကဥဆောင်ကျင်းပတဲ့တော်လန်တကြံနဲ့ငလင်ကယ်ဆယ်ရန်ပုံငွေစည်းရောင်းပွဲတော်ကိုကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းတက်ရောက်အားပေးခဲ့တယ်လို့မြန်မာပြည်ပတိုင်းရင်းသားတွေလည်းလာရောက်ဝင်ရန်အားပေးခဲ့တယ်လို့သိရပါဗျ။စည်းရောင်းပွဲတော်မှာမြန်မာမုံမျိုးစုံနဲ့မြန်မာအမတ်တရပစ္စည်းတွေမြန်မာလက်ဝတ်ရတနာတွေနဲ့တော်လန်၏အထိမ်းအမှတ်ပစ္စည်းတွေရောင်းချခဲ့ပြီးမကြီးကားလီလံပွဲထည့်သွင်းကျင်းပခဲ့ရာရန်ပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ 2,000 ကျော်ရရှိခဲ့တယ်လို့ပွဲစီစဉ်သူတွေကအတည်ပြုထားပါတယ်။တော်လန်တကြံပွဲမှာ NYCBC အဖွဲ့သားတွေကတကြံအကအလှတွေမြမရိုရာတကြံတန်ချက်အစီအစဉ်တွေပါဝင်ခဲ့ပြီးတီးတန့်ရှင်ကျော်တီဟာကတကြံတချင်းနဲ့ဖျော်ဖြေပေးခဲ့တယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ
် Radio NUG မှဆက်လက်အသံလွှင့်နေပါတယ်သောတာရှင်များရှင်ဒီနေ့ညရဲ့တော်လန်ရေးကဗျာကဏ္ဍမှာတော့နေချိုသွေးရေးဖွဲ့ထားပြီးနှွေဦးမှုခန်းစားရွက်ဖတ်ထားတဲ့နိုင်ငံတော်အလံမှဆွဲချိတ်ထားရမယ့်တော်လန်ကြေးလေးတွေလို့အမည်ရတဲ့ကဗျာကိုထုတ်လွှင့်ပေးလိုက်ပါရစေရှင်
ိုင်ငံတော်အလံမှာဆွဲချိတ်ထားရမယ်တော်လံကျဲလေးတွေမြဲရည်တွေရွာကျနေတဲ့နိုင်ငံတော်ကြီးတဲ့မုံတိုင်းမိသွားတဲ့စိတ်ကကြေကွဲဝမ်းနည်းမှုတွေနဲ့ပိုးဆိုးပတ်ဆက်ကြီးကိုဖြစ်လို့ကိုချင်းစာတရားတွေလိုအပ်နေတဲ့အကြောင်းမိရှုဖြက်စီးခံလိုက်ရတဲ့ကြေးရွာတွေကိုစားပြောပြမယ်အမိအဖညီအကိုမောင်နှမတွေမျက်စိအရှိမတွေရဲရဲဆက်ဆက်ပြစ်သက်ခံရတဲ့မြင်ကွင်းလူမမယ်အကျွဲကလေးတွေကိုစားပြောပြမယ်ဖြက်လေးဖြက်စီရင်နဲ့တိုက်ဖြက်အကြမ်းဖက်တဲ့ဆက်အာဏာရှင်လို့ရဘေးလို့ရပြေးနေရတဲ့အပြစ်မဲ့ပြည်သူတွေကိုစားကိုချင်းစာတရားထားတဲ့အောင်ပြောပြမယ်ခြေလက်ကိုအင်္ကာတွေချုံယွင်းကုန်တဲ့လူစရင်ကြီးကမဝင်ခင်မီးလောင်ပြင်းဖြစ်သွားတဲ့စိုက်ခင်းတွေကိုစားပြောပြမယ်စာတင်เจ้าတွေစေယုံတွေဘာသာရေးအဆောက်အုံတွေပေါ်ဘုံတွေကြဲချတဲ့လေရင်ပြန်တွေကြားအောင်ကိုချင်းစာတရားအကြောင်းပြောပြမယ်ကိုတွေတာမိသားစုဖွားမှမဟုတ်ရင်တပိုတည်းကြည့်တဲ့လူတန်းစားတွေကြားအောင်ပြောပြမယ်ကိုချင်းစာတရားတွေငက်ငက်လာတိုင်းဒုက္ခတဲ့စခန်းတွေကိုစားဒုက္ခတဲ့စခန်းတွေပဲရှိစေခြင်းနဲ့အတ္တမဖန်စီတက်ဖြတ်ခံလိုက်ရသူတွေအိမ်ပြန်ရောက်မလာကြတော့ဘူးနာကျင်ကြေကွဲပွေအတိတ်ထာယုံတွေနဲ့ကျေမစုံတော့တဲ့မိသားစုဘဝတွေဆိုင်တန်ဝွေဝွေဝဲလို့အာနာရှင်စနစ်ဆိုအောက်ကလွန်မြောက်ဖို့ဟာပြေးထန်ကြမ်းတမ်းနောက်မဆုတ်စတဲ့ကလောင်တစ်ဖက်တနတ်တလက်နဲ့လမ်းတရားမျက်တလွတ်လပ်ချင်းကနေမသွေဖဲတဲ့ကျင်ညာစတဲ့ကိုရွတ်ဖတ်မယ်အာနာရှင်တွေကြဆုံးပြက်သုံးတဲ့နေ့ရောက်တဲ့အခါရည်ရွယ်ရာပန်းနိုင်ရောက်တဲ့အခါနိုင်ငံတော်တချင်းနဲ့ထတ်တူဂုံပြူကြတဲ့အခါဘယ်တော့မှမကြွေတဲ့ကျယ်တွေအကြောင်းပြောပြမယ်အညာတရကျယ်တွေဆိုပေမဲ့ဂုံယောင်ပြောင်မြောက်စွာစွမ်းဆောင်ခဲ့တဲ့အကြောင်းပြောပြမယ်နိုင်ငံတော်အလံမှာချိတ်ဆွဲထားရမယ်တော်လန်ကျယ်လေးတွေအကြောင်းပြောပြမယ်ကျယ်ဆိုတာအမောင်မိုက်ဆုံးအချိန်မှာအထုံးလင်းဆုံးတောက်ပတဲ့ဆိုတဲ့အကြောင်းနေချိုသွေး
တော်တာရှင်များရှင်ဒီနေ့ညရဲ့တော်လန်ရေးတိဂိတာအစီအစဉ်မှာတော့ထွန်းအွန်နေတာရေးဆက်ထားပြီးခီတူးတည်ဆူထားတဲ့သွေးစကားလို့အမည်ရတဲ့တည်သူချင်းကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင
်ရိုင်းဆိုင်ချင်းမရှိခဲ့ကြောင်စင်မရှိခဲ့တဲ့မနရတို့မဒူမီလေးကိုင်းတဲ့ဝေးရောက်ခဲ့ပြီမြို့နယ်ဝေးတဲ့စီအောင်လန်တော့စီရောက်ပုံနီလာပြီရှိသမျှထားခဲ့ပြီတော်တဲ့ရောက်ခဲ့သည်ဒီရေမပူနဲ့တာလေးပြန်လာမယ်ရေရင်နဲ့ဖြစ်သွေးတွေသာသွေးတဲ့စီစဉ်နေအောင်လမ်းတိုင်းကိုတာလေးခိုင်းလာမယ်မိသားစုနဲ့တူနေချင်းတော်ဝန်ချမ်း
ရှင်ပေါင်းလို့ရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်နေတိုင်းသားဘာသာစကားထုတ်လွှင့်မှုကိုတင်ဆက်ပေးချင်ပါတယ်တပတ်အတွင်းသတင်းတွေကိုဝါဘာသာနဲ့ရာခီလာကဖတ်ကြားတင်ပြပေးပြီးတဲ့နောက်မှာတော့ကျမတို့ရဲ့ညပိုင်းအစီအစဉ်ထုတ်လွှင့်မှုကိုရည်နာတော့မှာပဲဖြစ်ပါတယ်သောတာရှင်တော်လန်ပြည်သူအပေါင်းလုံခြုံသားရပျော်ရွှင်ချမ်းမြေ့တဲ့ညချမ်းကိုပိုင်ဆိုင်နိုင်ကြပါစေရှင်
โอเคมามามซิมซอลาสนามปมตายเมเกนพอยพอยเคนคีอัสเมติกรายครองครองไลสตางปวังตัวคันกระจับพังเอ็นยูจีตกามอยากิไลพันมาบึนบลีเคนคีปุบอยู่ดีกันจอกระจุยไมปุบลีเคนคีจุบจอนายรุมไบรกอังอาคอมวีสมัยที่อยู่กันจอกระตับเตติปมจุบจอมังบีดาวสุลมบงเตนตะนาวันคันตะอากระคีปุนตางาปุนสงายกระกระกุมนมปังตมูตเตเฮพันมากระปอกแยมกระยูเกนายรุมไบรกเนปุบปลีติจุยกะบึนบลีคอมวีไม้ปังเอปุนติปรีกันแน่ปมกระดาษที่อบกว่างเอหักแต่ของอุ้ยส่งสังผลกุ้ยกระปริญญากิติไม้ส่งสังผลกุ้ยกระเรียบริมกิติกระดาษเพิ่นปริอันปุบิยกันจอกระจุยที่อังอาไม้ปมเพิ่นปริของอุ้ยแขนขี้อังอาก็ปุบิแค่ไนรุมปลายแขนขี้ปุนที่อยู่กันจอกระตับเตติลุงวงเจงปริกาลายสาวจนนานอมมกับตับเตติเพิ่นปริกระดาษมังแขนขี้ส่งสังผลกุ้ยกระฉากไอวิกุดะกุดือพันมอกระเบิดเซกระอุกระกุ้ยเองกระนมปังกันจอกระเติมกระจอยสดสังปุ่นหมอกกระบะหมอมโซนเอพันหมอกปืนบริกันจอกกระตับแต่โซนเอสดสังปุ่นกุยกระยอมตีอมบะหมอกขี่เส้นงาเมืองสดสังปุ่นหมอกปะกุยงวยจุ่มโซนเอข่าวหลักตูเตียกคอมอุยก่อหมอกปะกุยงวยจุ่มโซนเอปะหมอกจุดจอในรุ่นปลายก่อรวบคอมที่อยู่กันจอกกระปุ่นปองที่เปลี่ยนแยนฟลุ่มฟงติงชอบอ่ะเฮเลยใครอ่านที่อุบกวางกิหักแต่กุตากุติเพิ่นผลิคอมอุยสดสังปุ่นกุยกระปริญญกิติอมปมอสร้างอังอาก็สดสังปุ่นกุยกระตับแต่กิติกระชักญานกิติปมอจุดจอลงลงติงชอบข้อคิวกากิติติแต่ลายสตางราจิตจิกันในปมอจุดจอ UNICEF คันคีคอมที่อยู่กันจอกระปุปองติปมอจุดจอ NGO ไม้ INGO กระเติมกระจอยคลองคลายไปอยู่กิแคนกีอังอาก็ส่งสังหมอกปูนกระดาษตมตายก่อนไปหาผลไม้ส่งสังปูนหมอกเย่พันในปูนที่ยาวกระหึ่นดิอังหมอกเย่พันในปูนที่ยาวกระกันจีเอ็นชิสตุยที่ไม้ปะกุยปืนกลอมกระดาษขี้ปูนเกาได้สง่ายจุบจ่อ UNICEF ปลีกาลายสังกระดาษอินกระคลอมกิจการจอกระปุปองไม้ NGO INGO คลองคลายไปต่อกีโซนกระดาษ ตุ่มใต้ก่อนพยาไปหอนมอกรับตุ่มจอยคันขี้กลางคล้ายประตอกีของอุยกอมอกไปแย่ส้นก่อนพยาไปหอนติดตะลายปมอปอกแยมเองกระเมืองแยมมาพันมอกระอุดกระกุยก่อนพยาไปหอนยาวที่คำคือไม้เจ้าปืนปลีของอุยกร้องกะจีเอ็นของอุยอังอากอปมอก่อนแอกไม้ปมอจูบกุยลือขายกาวนมไม้ปมอก่อนปุยติงก่อนยอมอังอากอสมัยที่อยู่กันจอกระเติมกระจอยตีอ้อมปมอจุบจอยอยู่กันจอลมอังอากอส้นสังปุ่นกี้กระเติมกระจอยตุ่มแน่ปลักระเส้นมาอังอาไม้ปลักระกุจีอังอาส่งสังปุ่นกุยกวนชนกับยางนอกีก็คิวตีต่อยกลางเย่ตีตันหลายเฮ้ยอ้อมปมอจุบจอกระเติมกระจอยไม้กระพนอควางก่อนไปหาไปหุ่นกระพกแยมเองกันเน่ปมอจุบจอเองปุ่นตีต่อกระเติมกระจอยเลือกไฮแอนกระดร้องกลับต่อกี่แกนในประมาณจุดจอจะอยู่การจอรวมปุ่นดีอังราซื้อกับยางการจอดีปุ่นดีเมืองปุ่นดียาวปุ่นดีตองยางอังหมอนานพันหมอกระดก่อนเพื่อผลพันปุ่นดีตองกาการจีเอ็นจีสจีสตรีกากี่ไม้ไกลกากี่ตติตลายปุ่นดีปลีกลายสางอยู่อันสตังลุยจิจิกันในกระดเมืองมาเลเซียประมาณจุดจออาเซียนอังอากอพันหมอกรงไปอยู่เจ้าตับแลนมันปุยสุกสักร้องกระเทศกับยังก่อนปีหอบหุ่นสดสับปนคุยกระเย็นตีปมอจุบจอเจสติฟอมเนี่ยมาโกคิวการหน่อยเฮ้ยอมปมอกระดาบอกแยมเองปมอจุบจออาเซียนปจอติมอจะชอบไกลกระดาหักแต่วินมาเลเซียแข็งขี้ปมอจุบจอแลนมันปุยสุกสักสดสับปนต่อกีกระเทศกับยังหน่อยไม้ปุ่นดีโกคิวกากียังมากกว่านั้นอังนอกี้ปุ่นดีต่อกระเทศกับยังแลนมันปุยสุกสักปุ่นดียาวนอกี้พันหมอไม่เอาหลังแข็งขี้กระเติมกระจอยกับยังกระแต่กลาลืมแข็งขี้อังปุ่นที่กุยกระต่อดียังมากกว่านั้นก็ปุ่นดีชาวกากรังนายกูจูมาจากรุ่นรัชอังอาก็ปุ่นดีอยู่กันจอกระปุ่นดีกูดากูดีพันหมอการจอไปอยู่นอกก็จอดิเปล่ากะก่อนไปหาผู้ฮนอมอยู่นานคอมอุ่ยคอมเลงเมื่อคืนเจ้ายุกระเพชรกับยังก่อนไปหาผู้ฮนเอกหอยผลดียาวติดแต่ลายร้องกระไปอยู่กี่การจอกระเพชรกับยังก่อนไปหาผู้ฮนโซซังแอมบุญต่ออย่างเรียวไม้โซซังบุญต่อกระเพชรกากิโกคิวเตือนกาจุดจออาเซียนติดแต่ลายพันหมอกระเมืองมาเลเซียมาอาเซียนแคนคีร้องร้องกระไปอยู่จุดจอตับแลนแคนคีโซซังปุ่นกุยกระแต่แต่กินนอกีดีปมอจุดจอปกุยปุ่นกล่อมแคนดี้โซซังปุ่นกุยกระจุงปลักระมาเลเซียไม้ก่อนไปหาไปหุ่นเตอร์ปุ่นดีอยู่กันจอกระโกคิวติดแต่ลายพันหมอจุดจอปลักระไลสตางจัสเตฟอร์มเนี่ยมาแคนคีกระไปอยู่จุดจอตับแลนมานนอกอยู่กันจอปกุยปอนสนกีอ้อมปมอจุดจอเมืองกลับปลายแขนกีขอสสปุยกับแต่เตกีกันจอไปอยู่แลนด์มันปุยสุกสักปุ่นที่อยู่กันจอลู่ตายกากีตะตีตะลายปุ่นปุยกับจองเฮ้ยสตางปุ่นจิจิแกแน่พันหมอกระดาขี้ปูนยำอุ่ยขี้มอคืออังเกลปุ่นที่อยู่กันจอกะกรูนายปุ่นที่กุยกระเชนดีกุยกระลู่เปาอยู่นานยองมออันพันหมอตับแลนด์มันปุยสุกสักแกแน่กระดาที่อยู่กีกันจอตับแลนด์มันปุยสุกสักกับยังปู่จุดจอสนาตังเมืองไม้ปมกันจอกระเปลือกไก่ยาPNLUคันขี้ปุ่นที่อยู่กันจอกระปุ่นดีกรุนายไม้ละทาปุ่นนายตติตะลายอมอยู่นายกระดาขี้ปูนตังอาราสง่ายปลักงบสไตแต่ต้องห้อยเก่าตีตายพันหมอหรืออุดจุดจอก่อนไปหับโหนอังกุยกรุนายยังว่าก่อนนั้นปมตับแลนมาปุ่นศึกษาคุยที่ปุ่นปลีไม้จากรุ่นละชากระดาหรืออุดนอกี้PNLUกระดาเหยียงนองทอตติตะลายเมื่อคืนเจ้าอยู่กี่กระดาอันกันแน่ปมอจุบจอปุ่ยปอดกลืมตายแลนมันปุ่ยสุกสักปีอันอู้แขนขี้กระดาปอกเยี่ยมเอ็นนอกกี่ห้อยที่อดกระดาจ่องฟาดตติตะลายพันหมอตับแลนมันปุ่ยสุกสักก่ออังหักที่ยุงกี่ห้อยที่ปุ่ยปลีไม้ที่อดกี่เลือกแข้งกาวปอกตติตะลายพันหมอเจ้าไปอยู่แลนมันปุ่ยสุกสักแขนขี้กระดากรองกรองกระห้อยกี่ที่ปุ่ยปลีกันแน่เนี่ยอุดก่อนพิหอบไปหุ่นไม้กระอิมจูก่อนไปควันพิหอบพิหุ่นแขนกี้กุ้ยกระละกระสมตุ่มแน่กระปอกแยมเอ็นก็พันหมอกระติอุดจุบจ่อปีอันอันอู้แขนขี้กระติอุดนอกี้ก็ลุมช็อกปะแกะติอุดกี้แขนขี้อังอาก็เฮ้ยเดือบปุ๋ยไม้นางติงไม้หมอจะไฟจ่าติดลายบนกุ้ยกระจองเฮ้ยสตางเอ็นหมอและสตางประตอจุบจ่อไปอยู่การแข่งกระจักพังแอนยูจีข้าวไหยัดไปกรองลายสตางเอ็นแกไปกุ้ยกระฟาทอมฟารีไม้แกหมอกระพลับไปกลางส่วนไปติดลายแต่สตางติงหมอส่วนกุ้ยกระดอกคุยเฮ้
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တို့မှာတိုက်ရိုက်ဖမ်းလို့နိုင်စေပါပါဘူး။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မ မေသားညီမတို့အစိုးရ၏စက်တော်ရုံးတင်အချက်အလက်တွေလုပ်ပြောင်းဖို့ကြိုးစားတာကထုတ်လွှင့်နေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တို့အားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်